မေဂိုမြားနှင့်အဖြေများဘင်္ဂလားဒေ့ရှ်နိုင်ငံမြန်ဆောင်မြန်မာနိုင်ငံရှိအခြေအနေအပေါ် ICC မှစုံစမ်းစစ်ဆေးသည့်အမှုကိုဖွင့်ခြင်း ICC တရားသူကြီးများကမိသည့်အကြောင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမြန်ဆောင်မြန်မာနိုင်ငံရှိအခြေအနေအပေါ်စုံစမ်းစစ်ဆေးခြင်းဆိုင်ရာခွင့်ပြုချက်အမိန့်ကိုထုတ်ပြန်ရန်ဆုံးဖြတ်ခဲ့ကြပါသည်။နိုဝင်ဘာလ14ရက်နေ့2019ခုနှစ်တွင်နိုင်ငံတကာဆိုင်ရာပြည်မှုခုံရုံး၏ကျူတင်စစ်ဆေးစီရင်ခြင်းဆိုင်ရာအမှတ်3တရားသူကြီးရုံးမှတရားသူကြီးများက ICC မှတရားစီရင်ပိုင်ခွင့်ရှိသောစစ်ဆွဲထားသည့်ပြည်မှုများအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမြန်ဆောင်မြန်မာနိုင်ငံရှိအခြေအနေပေါ်စုံစမ်းစစ်ဆေးခြင်းကိုရှေ့ဆက်ဆောင်ရွက်ရန်တရားလိုရှေ့နေ၏တောင်းခံချက်ကိုခွင့်ပြုလိုက်ပါသည်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်တစ်လျှောက်နိုင်ငံမှနှင်ထုတ်နိုင်ပွဲရှိခဲ့ခြင်းနှင့်လူမျိုးစုနှင့်မြန်ဆောင်သို့မဟုတ်ကိုယ်ွယ်သည့်ဘာသာပေါ်အခြေပြု၍ရိုဟင်ဂျာလူမျိုးများပေါ်နှိပ်စက်ညှဉ်းပန်းနှိမ်ပွဲရှိခဲ့ခြင်းတို့၏လူသားများပေါ်ကျူးလွန်သည့်ပြစ်မှုများအတွက်ယုတ်တိရှိရှိယုံကြည်နိုင်စရာအခြေခံအကြောင်းရင်းရှိသည်ကိုတရားသူကြီးရုံးကန်းကလက်ခံပါသည်ဆွဆွဲထားသည့်ဤပြစ်မှုများ၏အတိုင်းအတာကိုကြည့်ရှုမှတ်သားရတွင်ရိုဟင်ဂျာများ6သိန်းမှတသန်းခန့်မြန်မာနိုင်ငံမှနေ၍အိမ်နီးချင်းနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံသို့အတင်းအဓမ္မဖယ်ရှားခံခဲ့ရခြင်း၏လေးနက်မှုမှာ ICC မှစုံစမ်းစစ်ဆေးရေးအတွက်ပြည်စုံလုံလောက်ပါသည်အဖွဲ့ဝင်နိုင်ငံတစ်ခု၏ပိုင်နက်တွင်အ ਨੇ စုံအဖျင်းပြည်မှု၏တစိ့တစ်ပိုင်းကိုကျူးလွန်ခဲ့လျင် ICC ကရင်းပြစ်မှုများကိုတရားစီရင်ပိုင်ခွင့်ရှိပါသည်ဤအခြေအနေတွင်မြန်မာနိုင်ငံသည်အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တော့လဲဘင်္ဂလားဒေ့ရှ်နိုင်ငံသည်2010ခုနှစ်တွင် ICC ရောမမြို့ပြဋ္ဌာန်းဥပဒေကိုအတည်ပြုလက်မှတ်ရေးထိုးခဲ့ပါသည်ထို့ကြောင့်အကယ်၍ဆွဆွဲထားသည့်ပြည်မှု၏တစိ့တဒေသသည်ဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နက်တွင်ဖြစ်ခဲ့ရင်၎င်းသည်ခုံရုံးအတွက်ပြည်စုံလုံလောက်သည့်တရားစီရင်ပိုင်ခွင့်ကိုရရှိစေပါသည်အကယ်၍ပြည်မှုများကို ICC မှတရားစီရင်ပိုင်ခွင့်ရှိကတရားလိုရှေ့နေ၏တောင်းခံချက်တွင်ဖော်ပြထားသည့်အတိုင်းအခြေအနေဖြင့်ပြည်စုံလုံလောက်သည့်အချိန်ဆက်ရှိလျင်တရားလိုရှေ့နေကနိုင်ငံမှနှင်ထုတ်ခြင်းပြည်မှုနှင့်နှိပ်စက်ညှဉ်းပန်းခြင်းပြည်မှုတို့သာမကအခြားပြစ်မှုများအပါအဝင်မိသည့်ပြစ်မှုများကိုမဆိုစုံစမ်းစစ်ဆေးနိုင်ပွဲရှိပါသည်ဘင်္ဂလားဒေ့ရှ်နိုင်ငံက2010ခုနှစ်တွင်အဖွဲ့ဝင်နိုင်ငံဖြစ်လာသည့်အချိန်မှစပြီးအတိတ်ကကျူးလွန်ခဲ့သည့်ပြစ်မှုများနှင့်အနာဂတ်တွင်ပြစ်မှုများပါ ICC တရားစီရင်ပိုင်ခွင့်တွင်အကြောင်းဝင်လိမ့်မည်ဖြစ်ပါသည်တရားသူကြီးများက၎င်းတို့၏ဆုံးဖြတ်ချက်၌နင့်နာသူများ၏ယူဆထင်မြင်ချက်များကိုထည့်သွင်းစဉ်းစားခဲ့ပါသလားထက်သွင်းစဉ်းစားခဲ့ပါသည်တရားသူကြီးရုံးကန်းသည်နင့်နာခဲ့ပါသည်ဟုဆိုသောထောင်သောမကသည့်ကာယကံရှင်များနှင့်၎င်းတို့အားကုစားပြုသူတို့ထံမှယူဆထင်မြင်ချက်များကိုလက်ခံရရှိခဲ့ပါသည် ICC မှတ်တမ်းရုံးအရနင့်နာခဲ့ကြသူများကတရားရုံးမှစုံစမ်းစစ်ဆေးပေးပါရန်တညီတညွတ်ထဲမရမကတောင်းဆိုခဲ့ကြပြီးဆွဆွဲနေကြသည့်နင့်နာသူအတိုင်ပင်ခံများအမြောက်များကကြုံတွေ့ခဲ့ရသောအကြမ်းဖက်ခြင်းတန်တရားနှင့်နှိပ်စက်ညှဉ်းပန်းခြင်းများကိုတရားမျှတမှုနှင့်တာဝန်ခံယူမှုတို့ဖြင့်သာအဆုံးသတ်ပေးနိုင်မည်မှာတည်ကြသည်ဟုယုံကြည်ကြပါသည်။နောက်အဆင့်များကဘာလဲ။တရားလိုရှေ့နေယုံသည်လိုအပ်သည့်အထောက်အထားများကိုလွတ်လပ်စွာတမတ်မတ်ကြစွာနှင့်ဓမ္မဒိဋ္ဌံကြစွာစတင်ကောက်ယူပါလိမ့်မည်။စုံစမ်းစစ်ဆေးမှုသည်လိုအပ်သည့်အထောက်အထားများကိုစုဆောင်းရန်လိုအပ်လိမ့်မည်အချိန်ကာလအထိကြာမြင့်နိုင်ပါသည်။အကယ်၍ပြည်စုံလုံလောက်သည့်အထောက်အထားများကိုစုဆောင်းရရှိခဲ့လျင်တရားလိုရှိနေကတန်တရားရှိသူများမိမိတို့သဘောဆန္ဒအလျောက်ခုံရုံးရှေ့မှောက်လာရန်၎င်းတို့အားတောင်းခံသည့်စင့်ခေါ်စာများဖြစ်စေသို့မဟုတ်၎င်းတို့အတွက်ဖန်ဝရများကိုဖြစ်စေထုတ်ပြန်ရန်တရားသူကြီးများအားတောင်းဆိုပါလိမ့်မည်စင့်ခေါ်စာသို့မဟုတ်ဖန်ဝရကိုလူသိရှင်ကြားသို့မဟုတ်ချိတ်တစိတ်ခိုက်၍ထုတ်ပြန်နိုင်ပါသည်ICC ၌ရက်တာမရှိသဖြင့်ဖန်ဝရများအာဏာတည်စေရန်မှနိုင်ငံများ၌တာဝန်ရှိပါသည်။နောက်ပိုင်းအဆင့်တွင်ဖန်ဝရသို့မဟုတ်ခုံရုံးရှေ့မှောက်လာရန်စင့်ခေါ်စာကိုလူသိရှင်ကြားပို့ဆောင်ခဲ့ပါကတန်တရားရှိသူတဦးသို့မဟုတ်တဦးထက်ပိုသူအပေါ်အမှုဖွင့်ပါမည်။ထို့နောက်တွင်ရင်းအမှု၌ဖော်ပြထားသောပြည်မှုကျူးလွန်ခံရသည့်နိဒနာသူများအနေနှင့်မိမိတို့အလိုရှိလျှင်ခုံရုံးသို့တက်ရောက်ပိုင်ခွင့်ရှိကြပါသည်။ထိုအခါ၌၎င်းတို့အားရှေ့နေကကုစားပြုမည်ဖြစ်ပါသည်မြန်မာနိုင်ငံ၌ ICC နှင့်ပူးပေါင်းဆောင်ရွက်ရန် တောင်းဝန်ရှိပါသလားဤဆုံးဖြတ်ချက်ကိုစောရကတက်နိုင်ပါသလားယောမမျိုးပြဋ္ဌာန်းဥပဒေကိုအတည်ပြုလက်မှတ်ရည်ထူးခဲ့ကြသည့်နိုင်ငံများ၌တရားဥပဒေအရ ICC နှင့်လုံလုံလားလားပူးပေါင်းဆောင်ရွက်ရမည်တောင်းဝန်ရှိကြပါသည်မြန်မာနိုင်ငံကဲ့သို့အဖွဲ့ဖွင့်မဟုတ်သည့်အခြားနိုင်ငံများကိုဖိတ်ကြားနိုင်ပြီး၎င်းတို့ကပူးပေါင်းဆောင်ရွက်ရေးကိစ္စကိုမိမိတို့သဘောဆန္ဒလျောက်ဆုံးဖြတ်နိုင်ကြပါသည်ICC ကဘင်္ဂလားဒေ့ရှ်နိုင်ငံမြင်းဆောင်မြန်မာနိုင်ငံရှိအခြေအနေတွင်ပြည်မှုကျူးလွန်သူများအားလုံးကိုတရားစွဲမလား ICC သည်အသင်းအဖွဲ့များသို့မဟုတ်နိုင်ငံများကိုမဟုတ်ဘဲလူတဦးချင်းကိုသာတရားစွဲပါသည် ICC တရားစီရင်ပိုင်ခွင့်တွင်ပြည်မှုနှင့်ဆက်ဆိုင်မှုရှိသည့်တန်တရားရှိသူအတွက်ကင်းလွတ်ခွင့်မရှိပါ ICC သည်နောက်ဆုံးခုကိုရာတရားရုံးဖြစ်သည့်ဖြင့်ပြည်မှုများကိုကင်တွယ်ဖြည့်ရှင်းရမည်အစာဦးတာဝန်မှာနိုင်ငံများ၌ရှိပါသည်နိုင်ငံတစ်ခုကတာဝန်ကိုမထမ်းဆောင်နိုင်မှသာသို့မဟုတ်မထမ်းဆောင်လို့မှသာ ICC ကကြားဝင်နိုင်ွယ်ရှိမည်